ချိုကဘာကြောင့်ဝင်ပြန်ရတယ်ဆိုတာသိပြရသရှင
်ရန်ကုန်မြို့တော်စင်တရားရေးကော်မတီဝင်ဆိုတာဟာပိုးလွန်ခဲ့တဲ့1988-89စစ်တပ်ကအာဏာသိမ်းပြီးကတည်းကအဲ့ဒီမှာကော်မတီလည်းရှိတယ်ဗျကော်မတီဝင်တွေလည်းရှိတယ်ဗျလက်ရှိအချိန်မှာလည်းမြို့တော်စင်တရားရေးကော်မတီမှာကော်မတီဝင်တွေရှိနေပါသေးတယ်ဘယ်သူတွေမှလည်းမသိတဲ့အခါကျတော့အဲ့ဒီကော်မတီဝင်တွေရဲ့တာဝန်ကိုလည်းဘယ်ပြည်သူမှမသိဘူးသူတို့ရဲ့လုပ်ပိုင်ခွင့်ကိုလည်းဘယ်ပြည်သူမှမသိဘူးအဲ့တော့သူတို့ဟာတာဝန်ချေအောင်ထမ်းဆောင်နေသလားမထမ်းဆောင်သလားဆိုတာကိုလည်းပြည်သူတွေဘာမှမသိဘူးလုံးဝကိုပွင့်လင်းမြင်လာမှုမရှိတဲ့ဘဝနဲ့နေလာခဲ့ရတဲ့အခါကျတော့ကျွန်တော်တို့ရန်ကုန်တိုင်းတွင်းမှာနေနေတဲ့ရန်ကုန်မြို့တော်စီပင်သာယာရေးကော်မတီရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့ပြည်သူတွေအနေနဲ့တည်တင့်တယ်လို့ယူဆတဲ့အတွက်ဝင်လဲမြင်သာမှုနဲ့တာဝန်ခံမှုတာဝန်ယူမှုကိုသာမန်ပြည်သူတွေကနေကျွန်တော်တို့ရွေးချယ်ခဲ့ရင်ကျွန်တော်တို့ဟာဝင်လဲမြင်သာသွားမယ်တာဝန်ယူမှုတာဝန်ခံမှုရှိသွားမယ်အလုပ်လုပ်မယ်ဆိုတာကိုပြချင်းလို့ဝင်ရွေးခံပါတယ
်။ဦးဝင်းချိုဒီစီမင်သာရေးကော်မတီဝင်အဖြစ်ရွေးခံလိုက်ရတယ်ဆိုရင်ပေါ့နော်ရန်ကုန်မြို့ဖွံ့ဖြိုးမှုအတွက်ပေါ့နော်ဦးဝင်းချိုအနေနဲ့ဘာတွေလှုပ်သွားမယ်လို့စီစဉ်ထားပါသလဲရှင်။
ကျွန်တော်တို့အနေနဲ့တာဝန်ဘလောက်ရှိမယ်လုပ်ပိုင်ခွင့်ဘလောက်ရှိမယ်ဆိုတဲ့အကြောင်းအရာလည်းမသိတဲ့အခါမှာမသိထားတဲ့အကြောင်းအရာတွေအတွက်ချိုးတင်ပြီးဂရိပေးရတာကိုဝန်လေးလိုပါရွေးခံမယ်ရွေးမခံဘူးဆိုတာကိုမသိသေးတာတစ်ချက်29ရက်နေ့ပတ်ဝန်းကျင်မှာစီစစ်ပြီးတော့သူတို့ရှင်ပြိုင်ခွင့်ရမရဆိုတဲ့ဟာကိုထုတ်ပြန်မယ်လို့ကြေညာထားပါတယ်အဲ့ဒီစီရင်ထဲမှာပါမရှင်ပြိုင်ခွင့်ရမှာတက်ကြွလှုပ်ရှားသူတွေအနေနဲ့မကြာခဏထောင်ကျနေတဲ့လူတွေအနေနဲ့ဘယ်လိုကန့်သတ်ချက်တွေနဲ့ကြုံရမယ်ဆိုတာကိုမသိသေးတဲ့အခါမှာကျွန်တော်တို့ကြိုပြောဖို့ကိုအခက်အခဲရှိတာလေးနားလည်ပေးပါ
ပြည်သူလူတွေရဲ့ဆန္ဒမဲကိုရောသူတို့ဘလောက်နဲ့အပြီးကောက်မလို့ရောသိရပါသလဲရှင်
ဘာမှကိုမသိတဲ့အကြောင်းအရာတစ်ခုရှားထဲမှာကျွန်တော်တို့ကစွန့်စားပြီးဝင်ပြိုင်တာပါအဲ့တော့ဘာတွေလုပ်ခွင့်ရမယ်ဆိုတာလည်းမသိပေမဲ့အရင်တုန်းကအဲ့ဒီယာတုတာဝန်ကိုထမ်းဆောင်တဲ့သူတွေဟာသူ့ဘုံမှုကြီးတွေဘုံမှုကြီးတွေကြီးပဲအခက်ကနေရွေးချယ်ပြီးခံထားတာကိုကျန်တဲ့တာမန်အယက်သားတွေနဲ့လားလားမှမထိုက်တန်ဘူးဆိုတဲ့အနေအထားမျိုးအဖြစ်မခံနိုင်လို့ကျွန်တော်တို့ဝင်ပြိုင်တာပါကျွန်တော်တို့အများရွေးချယ်ခံရရင်အားလုံးကိုယူသားသွားနဲ့ပွင့်လင်းမြင်သာမှုရှိသွားနဲ့တာဝန်ယူမှုရှိသွားနဲ့ကျွန်တော်တို့ဘာလုပ်တယ်ပြည်သူတွေဘာဒုက္ခရောက်နိုင်တယ်လက်စီမံကိန်းတွေကိုဘယ်လိုစီစဉ်နေတယ်ဆိုတာကိုအနိုင်ဆုံးအဆင့်ကတော့ကျွန်တော်တို့ဟာပွင့်လင်းမြင်သာသွားထုတ်ဖော်ပြောရတဲ့တတိရှိတယ်လို့ယူဆလို့ဝင်ပြိုင်တာပါခင်ဗျာ
ဝင်းချိုကျေးဇူးတင်ပါတယ်ရှင်
ကျေးဇူးတင်ပါတယ်